ြင်သစ်နိုင်ငံမှာဒီကနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့ပြည်သူ48တန်းကကိုယ်စားလှယ်12ဦးထဲကနောက်သမ္မတတစ်ကိုရွေးချယ်ကြမှာပါ2005နှစ်တာသက်တမ်းအတွက်ဝင်ရွေးခံတဲ့လက်ရှိသမ္မတအမန်နျူအယ်မက်ခရွန်ကရောလက်ရာရင်းအထက်ခံကိုယ်စားလှယ်နဲ့အကြိမ်နဲ့ရှင်ပြိုင်နေရပါတယ်နိုင်ငံတော်မဲယုံအများစုကိုမနက်၈နာရီကနေညနေ9နာရီထိဖွင့်ထားပြီးတော့တချို့အမျိုးကြီးတွေမှာတော့တနအိတိုးပြီးတော့ဖွင့်ထားပေးပါတယ်ဒီကနေ့အရွေးခံရတဲ့ကိုယ်စားလှယ်တယောက်ကမှ၆ခံမဲတဝက်ကျော်မရဘူးဆိုရင်တော့မဲအများဆုံးရထားတဲ့ကိုယ်စားလှယ်နှစ်ဦးကြားဘသူကိုရွေးမလဲဆိုတာဧပြီ24ရက်နေ့မှာဒုတိယအကြော်အမဲပေးကြအောင်ပါပါတမရမက်ခရွန်ကလည်းယင်လက်ရာဆွန်ဝါဒီမရီလီဘက်နဲ့လေဝဲဆွန်ဝါဒီယန်လုခ်မီလန်ရှောင်းတို့ကလက်ရှိလူလူထောက်ခံမှုအများဆုံးရထားကြတာပါအလဲလက်သဘောရရှိတဲ့မက်ခရွန်ကတော့နှစ်ပေါင်း20အတွင်းဒုတိယတက်တအနိုင်ရတဲ့သမ္မတဖြစ်လာမဲ့အနေအထားတွေလနဲ့ချီတွေးခဲ့ရတာပါဒါပေမဲ့လည်းငွေကြေးဖောင်းပွာတာလောင်စာစီစီတက်လာတာနဲ့အခြေခံစားသောက်ကုန်တွေမြင့်တက်လာတဲ့အတွေ့ရွေးကောက်ပွဲနီးလာတဲ့အခါမှာတော့လူလူထောက်ခံမှုကြာဆင်းလာပါတယ်ဒီအခြေအနေတွေကြောင့်သမ္မတမက်ခရွန်ရဲ့နိုင်ငံရေးပြန်ဖက်လက်ရာဆွန်ဝါဒီပါတီကောင်ဆောင်မရီလီပန်ဖက်မဲဆန္ဒရှင်တွေရောက်သွားနိုင်ခြေရှိပါတယ်2019ခုနှစ်သမရရွေးကောက်ပွဲတုန်းကတော့လီပန်းကိုမဲအပြတ်အသတ်နဲ့အနိုင်ရပြီးပြည်တည်နိုင်ငံရဲ့အသက်အငယ်ဆုံးသမရအဖြစ်မက်ခရွန်အရွေးခံခဲ့ရတာဖြစ်ပါတယ်